ဟောအင်္ဂါမြင်ရတော့ပြောပြပါပြီအဲဒီဥစ္စာကိုဟိုမျောလဲထားပါတယ်မျောလဲရတဲ့အကြောင်းကကုလိုပေါ့လေသူတို့ခတ်တူလိုပြောရင်အဲတော့တန်ကြီးကောင်းမှုစူးစမ်းနေတဲ့အဲဒီ SVTC ရအဲဒီကောင်းမှုစူးစမ်းနေတယ်ဆိုရင်အဲတော့အများဆုံးအဲဟိုတဲ့ပေါ့အင်္ဂလိပ်လိုပြောရအောင် compromise ဆုံးနိုင်နေအများဆုံးအဲဒီကောင်းစားမယ့်အကြောင်းပေါ့လေအဲဒီတော့ဒီဥစ္စာကအလားအလာကောင်းတဲ့အဲဆရာတယောက်ဖြစ်တဲ့နာမပဲအကောင့်ဘက်ကိုပြောလဲနေအဲဒီလိုပဲပြောရမှာပဲ
ဟုတ်ကဲ့ခင်ဗျာအခုအာဆီယံဖွဲ့အနေနဲ့ကနိုင်ငံတော်နိုင်ငံချင်းအရာဆိုလို့ရှိရင်သူတို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုတာတွေတွေ့ရပါတယ်ဒါပေမဲ့အဖွဲ့လိုက်ပြောတဲ့အခါမှာအတန်ခတ်တိမ်တိမ်နဲ့ပြောဆိုနေကြလဲမြင်ရပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲခင်ဗျာ
ကိစ္စကိုဇောကြီးကပြောပြပါပြီဒီအာဆီယံဟိုကဒီနေ့ကျမှနည်းနည်းပြီးကြလာတဲ့အပိုင်းလေးတွေရှိပါတယ်ဒါတော့သို့တော်လည်းအဲသူတို့နောက်ဆုံးလေးပြောတာဆိုလို့ရှိရင်အဲသူတို့လည်းကြိုးစားပါလေပေါ့အဲပြည်ုံနဲ့ကလားလည်းကြိုးစားပေးပါလို့ဆိုပြီးတော့အဲလိုပေါ့လေအဲသူများအားကိုးတဲ့သဘောလေးတွေကရှိရတယ်အခုဒီကိစ္စကလည်းအာဆီယံကအဲကိုယ်စားလှယ်ပဲဆိုကြပါစို့နော်အဲမလေးရှားအဲနိုင်ငံတိုင်းဝင်ကြီးလည်းကြိုးစားပြီးပြီးသူများအောင်မြင်တဲ့ပြည်ညာစိတ်ကြီးကြိုက်သွားနေသူရဲ့ပြင်ပြချက်တွေအဲစိတ်ပင်တွေကလည်းလည်းကျွန်တော်တို့ဖတ်ပြီးပါပြီအဲတော့အခုဒီချိန်မှာဒီအာဆီယံရဲ့ကိုယ်စားလှယ်အနေနဲ့တော့လကောက်အဲသူရဲ့အဲယူရီးယားအနေနဲ့ကောင်တာဝန်ပြီးပြီနဲ့သူကစူးစမ်းဆောင်ရွက်တဲ့အပိုင်းဒါကတော့ဘယ်မဲခွဲဘူးသူတော့ဝင်ကြီးချုပ်ကတော့လည်းဆိုတော့အဲသူတို့ယူရီးယားအနေနဲ့စံလန်လို့တူတဲ့စကတ်တာအဲဒီလေအောင်စူးစမ်းပြီးတဲ့ဆိုတော့စူးစမ်းမှုတရားလို့ယူဆပ
ါဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုနေကြတာဒီထိုင်းနိုင်ငံဟာဒီစစ်အစိုးရဘက်ကနေပြီးတော့အမြဲကြက်တည်တဲ့နိုင်ငံဖြစ်တယ်ဆိုပြီးတော့ပြောဆိုနေတာလည်းရှိပါတယ်ခင်ဗျာအခုတခေါက်ဒီထိုင်းဝန်ကြီးချုပ်ကမြန်မာနိုင်ငံခီးစဉ်ဟာစီးပွားရေးနဲ့ပတ်သက်တယ်လို့ပဲသူတို့နေကြားကိစ္စတခြားတနိုင်ငံကိစ္စတွေပတ်သက်နေပါတယ်ဆိုတော့ဒီကိစ္စတွေလာရင်းနဲ့ဒီမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးကိုထိုင်းနိုင်ငံထိုင်းဝန်ကြီးချုပ်နဲ့တိတိကျကျပြောဆိုလိမ့်မယ်လို့အငယ်အနေနဲ့မျှော်လင့်ထားပါလားခင်ဗျာ
အဲကျွန်တော်ထင်တာတော့လူကအခုဆိုရင်မော်မလေးရှားကနိုင်ငံသားဝင်ပြီးချိုးပန်းချက်ကမအောင်ရင်တော့သူတို့ကတည်ပြီးတော့ချိုးပန်းပြတာပေါ့လေအဲဒီဥစ္စာရှင်းရောက်လာမယ်ဆိုရင်တော့လေဒါနဲ့သူ့ရဲ့အောင်မြင်မှုစပြီပေါ့လေသို့တော်လည်းဒီကိစ္စကသူတို့ပြောတဲ့အပိုင်းတစ်ပိုင်းကသတိရမိနေတယ်လေသူတို့ကအခုသူတွေတွင်းမှုချုပ်ရဲ့ဆရာတို့ဆရာအဲဟိုဒုတိယဝန်ကြီးချုပ်ကိုပို့ပို့လှုပ်နေတယ်ဥစ္စာကိုအဲ့ဒီမှာသူတို့ကဒီနေရာကိုရမယ်ဆိုလို့ရှိရင်တို့ကမြန်မာနိုင်ငံနဲ့အဲရှင်းမှာဖြစ်နေတဲ့ပြန်လည်ပြည်ညာရေးကိုတို့အများဆုံးဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်ဆိုတဲ့အပိုင်းလေးကြားရတယ်လေဒါဘယ်လောက်ဟုတ်လဲတော့မသိဘူးအဲဒီဟာကိုလည်းအဲသူကစောင့်ဆောင်နေတဲ့စကားကိုအပါအဝင်ကြားနေတယ်ထင်ပါတယ်